မြန်မာနိုင်ငံမှာလက်တလောကိုရိုနာဗိုင်းရပ်စ်ကာယောဂါနဲ့ရင်ဆိုင်နေရတာကြောင့်လူသားချင်းစာနာထောက်ထားတဲ့အကူအညီအဖြစ်အမေရိကန်ဒေါ်လာ3သန်းထောက်ပံ့ပေးသွားမယ်လို့တောင်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးဌာနကအင်ကာနဲ့မှပြောပါတယ်။အခုပေးမဲ့အကူအညီကိုပွင့်လင်းမြင်သာမှုရှိစွာနဲ့မြန်မာပြည်သူတွေလက်ထဲဓာတ်ရိုက်ရောက်နိုင်ဖို့လှုံ့ဆော်ပေးသွားမှာဖြစ်ကြောင်းတောင်ကိုရီးယားနိုင်ငံသားရဲ့ဌာနကပြောကြားလိုက်ပြီးအဲ့လိုဖြစ်ဖို့အတွက်စစ်တပ်ကတဆင့်ပေးတာမဟုတ်ဘဲနိုင်ငံတကာအဖွဲ့အစည်းတွေကတဆင့်ပေးသွားမယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကဖေဖော်ဝါရီလ10ရက်နေ့မှာအာဏာသိမ်းယူပြီးနိုင်ငံတော်တမန်ကပုဂ္ဂိုလ်တော်ဆန်းစုကြည်အပါအဝင်နိုင်ငံရေးကောင်းဆောင်နေတဲ့အရာသားပြည်သူအများပြားကိုဖမ်းဆီးထိန်းသိမ်းထားတာကြောင့်နိုင်ငံရေးမတည်ငြိမ်မှုတွေဖြစ်နေချိန်မှာပဲတောင်ကိုရီးယားအစိုးရကမြန်မာပြည်သူတွေကိုအခုလိုကူညီပေးမယ့်အစီအစဉ်ကျင်းပလာပါစစ်တပ်အပေါ်နိုင်ငံတကာကလှုပ်ဆောင်နေတဲ့တံခါးအရေးယူမှုတွေနဲ့ကန့်ညီအောင်လှုပ်ဆောင်တဲ့အနေနဲ့တောင်ကိုရီးယားအစိုးရကလည်းစစ်ကောင်စီအပေါ်တံခါးပိတ်ဆို့မှုတွေချမှတ်ထားပြီးဖြစ်ပေမဲ့လူသားချင်းစာနာတဲ့အကူအညီတွေတော့ဆက်ပြေးသွားမယ်လို့ပြောပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီပေါ်ဆောင်ရေးညီညာရေးနဲ့တည်ငြိမ်အေးချမ်းမှုပြန်လည်ရရှိရေးနိုင်ငံတကာအတိုင်းဝိုင်းနဲ့အနီးကကူညီကြိုးပမ်းသွားမယ်လို့တောင်ကိုရီးယားသမ္မတအင်ဒိုကဩဂုတ်လ26ရက်နေ့ကပြောထားပြီးဖြစ်ပါတယ်ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကိုတန်တမာအရေးယာတရားဝင်အသိအမှတ်ပြုဖို့တောင်ကိုရီးယားအစိုးရကိုလူ 23,000 နီးပါးကစာရေးသားလက်မှတ်ထိုးတောင်းဆိုထားတယ်လို့လည်းတောင်ကိုရီးယားသမ္မတအင်ဂျူရောဝက်ဘ်ဆိုက်မှာဖော်ပြထားပါတယ်ခင်ဗျာ